မုန်ဒီနယ်ရင်းမြစ်နယ်အကြောင်းရွာကြီးရွာမှာအမိမတိလက်နက်ကန်အဖွဲ့ကအကြောင်းရွာရဲခင်းစခန်းနဲ့အုပ်ချုပ်ရေးမှုရုံးကိုဒီဇင်ဘာ၈ရက်နေ့ပိုင်းကဝင်ပြီးတော့ပစ်ခတ်ခဲ့ရမှာရဲတအုပ်နဲ့ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေထိခိုက်ဒဏ်ရာရပြီးတော့တယောက်ကဆေးရုံမှာတည်ဆုံးခဲ့ပါတယ်။
အိမ်နောက်မှာစစ်ကောင်စီတပ်တွေရှင်းလင်းလုပ်တဲ့အချိန်မှာပြစ်လိုက်တဲ့လက်နက်ကြီးကြောင်ကျေးရွာသားနှစ်ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့တဲ့ရင်ကိုကိုယ်ရန်တိုင်ကြောပြပေးပါရှင့်။မုန်ဒီနယ်ရင်းမြစ်နယ်ကျောင်းရွာမှာဒီဇင်ဘာ၈ရက်နေ့ပိုင်းကအမိမတိလက်နက်ကန်အဖွဲ့ကနေရဲစခန်းနဲ့ကျေးရွာအုပ်ချုပ်ရေးမှုရုံးကိုဝ ါတယ်။ဒယာပြင်းထန်တဲ့အငြင်းစားစစ်မှုတောင်ကတော့အမော်မြိုင်ဆေးရုံကိုပို့ထားပြီးတော့ဆုံးပါသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။ပြခတ်မှုနဲ့ပတ်သက်လို့ကြေးရွာသားတို့ကတော့အခုလိုပြောပါတယ်။
နမေကဟိုအင်္ဂလိပ်ရှိနေတော့ညနေ9ဆိုရွယ်ဒီအလူမသိလက်မှတ်တိုင်းပဖွဲ့ပါတကယ်လေးစီးလာပြီးတော့ပထမရေစခန်းကိုယူပြတယ်နောက်ဒုတိယကတော့အုပ်ချုပ်ရင်းနှီးရောင်းကိုယူပြတယ်ဒီမှာသူကလိုက်ပေါက်တက်ကိုကြမ်းနဲ့ထပ်သွားတာပါနော်ရေစခန်းမှာအချိန်မှုကတော့တကယ်တော့တန်ရာရှိရပါနော်ရေကတော့ဘာမှမရှိဘူးဒီအစိုးရမျိုးသားကိုတောင်းရတော့ဆိုင်ရရတာပါမယ်လား။ဆရာကတော့ဆိုင်ရတင်းထားမျိုးတော့မရှိရပါဘူးဆောမကြီး။ဒီပါလဲကိုဒီအော်တိုသနာတွေပေါ့။ဟိုမှာစစ်ဆောက်တို့လူမျိုးပေါ့။ဟိုမှာအစစ်ဆောက်ဒီဘတ်တပေါင်းလေးကျန်ခဲ့ရပါလား
။ဒီပြစ်ခတ်မှုတွေဖြစ်ပြီးရဲ့နောက်ပြစ်ခတ်တဲ့အခွင့်အောက်ကိုစစ်တပ်ကလိုက်လံရှင်းလျာမှာစစ်တပ်ကပြစ်ခတ်လိုက်တဲ့လက်မှတ်ကြီးကြီးတွေဟာကျောင်းရရဲ့နောက်ဖက်မှာရှိတဲ့မူနီတောင်ပေါ်ကဘုံကြီးကျောင်းကိုကြားရောက်ခဲ့တဲ့အတွက်အရသာမှုဥဒဏ်ရရှိသွားတယ်လို့အဆိုပါရွာသားကဆက်ပြောပါတယ်
။ဒီညမှာပဲစီကြောင်းပြောင်းဆက်သွားပြီးတော့မူလတောင်ဆိုတာမှာတနေ့ဒီလမ်းပြပြတိုင်းမှာလည်းရှိနေတဲ့ဟိုတကြားတကြားမှာလည်းမှတနေ့ဒီခုမှာတော့ရရလို့ဖြစ်သွားတာပေါ့။ဟိုဖျက်ရုပ်စင်လိုက်ရသေးတယ်လေ
။တောင်းတော့လည်းတမိုင်းကွဲလောက်ဝေးတဲ့မူလတောင်ပေါ်ကဖုန်ကြီးကျောင်းမှာလက်လက်ကြီးကြီးကြားရမှာကလေးငယ်တဦးကောင်းမှတန်းရပြီးအမျိုးသမီးတဦးကတော့ခြေထောက်မှာဒဏ်ရာပြင်းထန်ရရှိခဲ့တဲ့အတွက်မော်လမြိုင်ဆေးရုံမှာဆေးကုသမှုခံရပါတယ်။ကျောင်းသားရဲ့အရဝတ်နဲ့ဝေရောက်ပြတ်ဆက်ခဲ့တဲ့အဖွဲ့ဟာဘယ်အဖွဲ့ဆိုတာအတိမပြုနိုင်သေးပေမဲ့ကိုင်းတော်ကြည်သာသာနိုင်မွန်ချမ်းကတော့ KMU ကအမျိုးသားအစည်းအရုံးလက်ချက်လို့မွန်ပါသာနဲ့ပြောပါတယ်
။မိုက်တလီကိုကြည်လာမှုစံပါတယ်။နိုင်ငံကပိုင်းနဲ့မြန်မာကကောက်တဲ့ဒီလိုပါစတာ
KMU ရေးမြို့နယ်ဥက္ကဋ္ဌဘရိုမောင်ရွှေကတော့မနေ့ကပြတ်ဆက်မှုအခြေအနေကိုမသိရသေးဘူးလို့ပြောပါတယ်။
ဒီလိုကြားရဲအချိန်ကဘာဒီနာမမရောက်လာသေးဘူး။ဒီတော့အချိန်ကြောင့်ဘာမှမသိရသေးဘူး။ဒီနာလည်းဘာမှမပေါ်ဘူး
။မင်းကကျောင်းသားအတွင်ပြစ်ခတ်မှုအချိန်နဲ့ပတ်သက်လို့အစီတောင်တိုင်းစစ်တပ်ပြောခွင့်ရကိုဆက်သွယ်မိမြတ်အမခီးလွန်နေလို့မသိရသေးကြောင်းပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ6ရက်နေ့ကမွန်ပြည်နယ်တန်ပြူစီရဲ့ရေအဝေးပြေးကားလမ်းမကြီးအရှိတ်ချမ်းမှာရှိတဲ့ရေမြူနယ်ဘေးလမိုင်းကျေးရွာအနီးနားတစ်ဝိုက်မှာဒီမှာစစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်ဒေသခံ KNU ကမျိုးသားစီရင်ရဲ့လက်နက်ကိုင် KNLA တရင်16တပ်ဖွဲ့တို့တိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာ24ရက်နေ့ကလည်းမော်လမြိုင်မြို့ကနေရဲလုံးမျိုးအဆောင်ချက်နဲ့ရင်းမြို့ကိုငွေတဲဆောင်လာတဲ့အမစီပွားရေးဘဏ်ကားနစီချုံကိုတိုက်ခိုက်ခံခဲ့ရပါတယ်။ဝန်ပြည်နယ်အတွင်းမှာတော့ရင်းမြို့နယ်ဘီလင်းမြို့နယ်ကြိုက်ထုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ဒေသခံ KNU တပ် PDF စီစုကာကွယ်ရေးပူးပေါင်းတပ်တွေကြားတိုက်ပွဲတွေကြိုးစားဖြစ်ပွားနေပါတယ်။KNU ကမြို့သားအစည်းအရုံးတက်မှာငါဖော်ပုံခရိုင်မှာမြန်မာစစ်တပ်နဲ့ KNU တို့ကြားတိုက်ပွဲပြင်းထန်နေခဲ့ပြီးတော့တက်မှာတဲ့သရုံခရိုင်နဲ့တက်မှာ6ဒူပလာယာခရိုင်တက်မှာတော့ရမန်ရငါတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
မွန်တီနယ်ဘက်ကစီအခြေအနေတွေအကြောင်းကိုကိုရင်နိုင်ပြောပြပေးခဲ့တာပါ